ရန်ပြည်နယ်အရှေ့ပိုင်းအထူးဒေသလေးမိုင်းလားမြို့မှာကျင်းပတဲ့ငင်းငယ်နှစ်30ပြည့်အခမ်းအနားကိုဒေါအောင်ဆန်းစုကြည်ကပေးပို့တဲ့တဝန်လွှာမှာအပြည့်ရဲ့စာချုပ် NC ကိုလက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲရလဒ်နဲ့အညီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ဖိတ်ခေါ်လိုက်ပါတယ်အထူးဒေသလေးမိုင်းလားဒေသရဲ့ခေါင်းဆောင်ဦးဆိုင်လင်းကလည်းဒီခန္ဓာဖွင့်မိန်ကုန်းမှာ NCA သဘောတူညီချက်နဲ့အညီနိုင်ငံရေးဆွေးနွေးပွဲကတဆင့်ထာဝရငြိမ်းချမ်းရေးလမ်းစဉ်ကိုရှောက်လန်းသွားမှာဖြစ်ကြောင်းပြောကြားပါတယ်။ဒီသတင်းကို VV မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့အထူးဒေသလေးရဲ့ငြိမ်းချမ်းရေးနှစ်30ပြည့်အခမ်းအနားကိုမိုင်းလားမြို့ငြိမ်းချမ်းရေးရင်ပြင်မှာဒီကနေ့မနက်8နာရီမှာစတင်ကျင်းပတာဖြစ်ပါတယ်။ငြိမ်းချမ်းရေးနှစ်30ပြည့်အခမ်းအနားကိုပြည်ထောင်စုငြိမ်းချမ်းရေးနဲ့ပြည်내တင်းမြတ်ရေးဘူဌာနရဲ့ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကတဝန်လွှာပေးပို့ခဲ့ရမှာငြိမ်းချမ်းရေးကော်မရှင်ဒူဥက္ကဋ္ဌဦးသိန်းစောကဖတ်ကြားခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့တဝန်လွှာမှာမိုင်းလားအဖွဲ့ကိုတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးဖို့အတွက်ဖိတ်ခေါ်ထားပါတယ်
။အမျိုးသားဆွေးနိုင်ငံရေးဆွေးနွေးပွဲများအားတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် Nationwide Ceasefire Agreement NCA မှာပြဋ္ဌာန်းခြင်းများနဲ့အညီပြစ်ပါရရှိသဖြင့်အထူးဒေသလေးမိုင်းလားအနေဖြင့်NCA ပြည်ပေါ်ဝင်လက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲရလဒ်များနဲ့အညီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအတူတကွပေါ်ဆောင်ရန်ဖိတ်ခေါ်ပါသည
် NCA စာချုပ်ကနေတဆင့်ထာဝရငြိမ်းချမ်းရေးတည်ဆောက်ဖို့ကိုလည်းအခုလိုတိုက်တွန်းထားပါတဲ့
အပြာလာဆောင်ထိန်မှုဖြင့်လက်ရှိတည်ဆောက်ထားသောပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူညီချက်များပေါ်လနိုင်ကလို့ပြခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ်အစ်လို့တက်လာကစစ်မှားပြီးရေရှည်ပြည်သားခိုင်ငယ်သောထာဝရငြိမ်းချမ်းရေးပြည်ဆောင်ရာအလေးနဲ့တိုက်တွန်းလိုပါသည်
ဒေါ်ဆန်းစုကြည်ဟာအေဘီလာအတွင်းကကျင်းပတဲ့ဝါပြည်သွေးစည်းညွညွရေးပါတီရဲ့ငင်းချမ်းရေးနှစ်30ပြည့်အခမ်းအနားကိုလည်းအလားတူတိုက်တွန်းခဲ့ပူပါတဲ့မိုင်းလားအဖွဲ့ရဲ့ဥက္ကဋ္ဌဦးဆိုင်လင်းကဒီကနေ့အခမ်းအနားအဖွင့်မိန်ခွန်းပြောကြားရမှာသူတို့အဖွဲ့ရဲ့သဘောထားကိုအခုလိုထည့်သွင်းပြောကြားပါတဲ့
နိုင်ငံတော်ရဲ့ပြည်သူငင်းချမ်းရေးနဲ့မြို့သားပြန်လဲပြည်မြေရေးသူငန်းတွေပါလက်သက်ရာစုရင်းလုံးညီမာခံစိတ်တက်ပြည့် LCA ဘော်ဒူတက်ဘူးဆိုရင်သွားရရှိပြီးနိုင်ငံရေးစိတ်မြင့်ချေမှတ်စ်အော်ရာဒီကျင်းရီလမ်းစဉ်ကိုရှုပ်ကားပေါ်မှာဖြစ်ပါတယ်ပက်ပြီးဒီမှာအခြေအနေများကိုအဲ့ပင်စတိုင်းရီအဲ့ပင်နဲ့ဒီနယ်သွားပြေးပြေးပြီးဒီကျင်းရီကိုလမ်းစဉ်တွေတက်သွားအောင်ခြင်းနဲ့ကျွန်တော်တို့ဒီကဒီကျင်းရီရေးစီတီတက်ခိုင်ရေးရေးအတွက်အာမခံကြကြစီအောင်ပေါင်းရဲသွားမှာဖြစ်ပါတယ်
တဆက်ထဲမှာပဲစီးပွားရေးနဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုပုံမူအလေးပေးဆောင်ရွက်မှာဖြစ်ကြောင်းအင်းနီချင်းနိုင်ငံအထူးသဖြင့်တရုတ်နိုင်ငံနဲ့အကျိုးတူလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့တယ်လို့အစိုးရအသိအမှတ်ပြုတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်အောင်ကြိုးစားသွားမှာဖြစ်ကြောင်းလည်းပြောကြားပါတယ်ဒီခန်းသားမှာအငင်းစားသမရဦးသိန်းစိန်စစ်ထောက်လိုင်းရေးကအငင်းစားဒုတိယပို့ချုပ်ကြီးခင်ညွန့်ဝါအထုဒေတာနှစ်နဲ့ကိုခန့်ကောင်းဆောင်ဖုန်ကြားရှင်တို့ရဲ့တဝန်လွှာတွေကိုလည်းဖတ်ကြားခဲ့ပါတယ်ဒီကနေ့အခမ်းအနားကိုအစိုးရကိုယ်စားလှယ်အဖွဲ့ကိုဦးသိန်းစောကဦးဆောင်တယောက်ခဲ့တယ်လို့တရုတ်နိုင်ငံကအာရှရေးရာအထုကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်တိုင်းသာလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေရှမ်းပါတီတွေကခေါင်းဆောင်တွေပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကခေါင်းဆောင်တွေနဲ့အတူပြည်သူထောင်ထဲချီပြီးတယောက်ခဲ့ပါတယ်